နီပေါ်နိုင်ငံခတ်တမန်ဒူမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာလည်းပြင်းအား 6.9 မဂနီတူးရှိတဲ့နောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့ပါတယ်။မနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်သေဆုံးသူအရေအတွက်ဟာလည်းဒီကနေ့မှာ 2,200 ကျော်သွားပြီဖြစ်ပြီးအိုးအိမ်တွေနဲ့အခြေခံအဆောက်အအုံတွေလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်။ငလျင်ပေးဒဏ်ကနေကူညီကယ်ဆယ်ဖို့အတွက်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်းစုံကအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးအဖွဲ့တွေဆေးလွှတ်နေကြပါတယ်။ဒီကနေ့လှုပ်ခတ်ခဲ့တဲ့နောက်ဆက်တွဲငလျင်ဟာကတ္တမန္တုမြို့တော်အရှိဖက်မိုင်40ခန့်အကွာမြောက်အနက်ပေ3000ကျော်ကိုဗဟုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးစတူယန်မိုင်30နီးပါးတက်ရောက်မှုရှိမယ်လို့အမေရိကန်ဘူမိပေဒါသုတေသနအဖွဲ့ကပြောပါတယ်။နီပေါ်နိုင်ငံမြို့တော်ကတ္တမန္တုမြို့တော်ရဲ့မြောက်ဖက်မိုင်နှင်းငယ်အကွာကတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလည်းငလျင်တန်းကြောင့်တည်ဆုံသူတွေနဲ့ပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။အိန္ဒိယနိုင်ငံမှာလည်းငလျင်ကြောင့်အနည်းဆုံးလူပေါင်း34ယောက်တည်ဆုံခဲ့ရတယ်လို့တခြားဘင်္ဂလားဒေ့ရှ်ဘူတန်နဲ့တရုတ်နီပေါ်နေဆက်ဒေသတချို့မှာလည်းငလျင်ရဲ့ရိုက်ခတ်မှုကြောင့်အပြည့်အစည်တွေရှိခဲ့ပါတယ်။ငလျင်ကြောင့်အသက်ဆုံးရှုံးခဲ့ရသူတွေအတွက်အမေရိကန်ပြည်ထောင်စုကဝမ်းနည်းချေကွဲရာကြောင့်ထုတ်ဖော်ပြောဆိုခဲ့တယ်လို့ငလျင်တန်းကယ်ဆယ်ရေးအတွက်ရန်ပုံငွေဒေါ်လာ1,000,000ချက်ချင်းပေးသွားမယ်လို့လည်းကတိပြုထားပါတယ်ရှင်။